ရှမ်းပြည်နယ်တာချီလိတ်မြို့ဝမ်ကောင်းရက်ကွက်ရဲစခန်းမှာဒီကနေ့ဇန်နဝါရီလ14ရက်နေ့နေ့လယ်ပိုင်းလောက်ကဘုံးနှလုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်။စကိုင်းတိုင်းမုံရဘက်မှာလည်းစစ်ကောင်စီကလမ်းဖွင့်ပွဲအခမ်းအနားလုပ်ခန်းနီးမှာပေါက်ကွဲမှုဖြစ်လို့ပွဲဖြတ်ခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးကဒေသတချို့မှာတော့လူဝင်အားအများပြားပါတဲ့ဆန္ဒပြပွဲတချို့ပြန်ပြီးတော့ရှိလာနေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ရှမ်းပြည်နယ်တာချီလိတ်မြို့ဝမ်ကောင်းရက်ကွက်တာချီလိတ်မြို့မှာရဲစခန်းမှာဒီကနေ့ဘုံးနှလုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်။အသေးစားဘုံးပေါက်ကွဲမှုတွေအတွင်းအဆောက်အဦအနည်းငယ်ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ရဲစခန်းအနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်။ဒီကနေ့ဘုံးကွဲမှုနဲ့ဆိုရင်တာချီလိတ်မှာအခုတစ်ပတ်အတွင်းဘုံးကွဲမှုပေါင်း၄ချိန်ဖြစ်ခဲ့ပြီးတော့လူ၁၀ဦးဝန်းကျင်အဖမ်းခံထားရတယ်လို့သူကပြောပါတယ်
။ဘုံးပေါက်တာလေးဟိုပါလေ။အဲရဲစခန်းကလေပါကုန်းနည်းနည်းဖြစ်နေတယ်။ကုန်းပေါ်မှာလိုမျိုးဖြစ်နေတယ်။အဲကုန်းရဲ့အနောက်မှာအဲတိုင်ရဲ့အနောက်မှာလမ်းလေးရှိရအဲလမ်းဖမ်းနေပြစ်လိုက်တာ။အဲရေဆဲရှိတဲ့တိုင်အနောက်မှာလေ။အရင်ကလည်းဘုံပေါက်ပြီးရဲ့အဲဘုံပေါက်ကလေးကဟိုပါလေဟိုတခြားနေရာတွေတချို့နေရာတွေမှာဟိုဖုန်းတွေဖြစ်တယ်။ပြောလို့ပဲသူတို့မထင်မထင်တယ်လို့ဖမ်းတာလူငယ်၁၀လောက်ရှိပြီ
။စကိုင်းတိုင်းမုံရွာမြို့မှာလေပေ80လမ်းနဲ့အောင်တပြေလမ်းနှစ်လမ်းဖွင့်ပွဲအခမ်းအနားတွေကျင်းပနေတဲ့မနက်9နာရီခွဲဝန်းကျင်လောက်မှာအောင်တပြေလမ်းနောက်မှာပောက်ကွဲတံတွေကြားရတဲ့အတွက်ဖွင့်ပွဲနှစ်ခုလုံးဆက်ပြီးတော့မကျင်းပနိုင်ခဲ့ကြဘူးလို့မုံရွာမျိုးကအဲ့ဒီလမ်းတွေရဲ့အနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။ပောက်ကွဲတဲ့အတံတွေကြားရပေမဲ့ဘယ်နာမှာဘယ်လိုပောက်ကွဲတယ်ဆိုတာအတိအကျကိုတော့မြို့ကန်တွေကမပြောနိုင်ပါဘူး။စကိုင်းတိုင်းထဲမှာအာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းအခုရက်ပိုင်းအတွင်းမှာအင်အားပြန်ကောင်းလာပါတယ်။မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တွေနဲ့ကနီပလဲရင်းမပင်စတဲ့ဒေသတွေကဆန္ဒပြသူတွေပူပေါင်းပြီးထောင်ချီအင်အားနဲ့ဇန်နဝါရီလ10ရက်နေ့ကဆန္ဒပြပွဲတွေကိုပုံမှန်ပြန်လုပ်လာကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ဈာကပဲရွာပေါင်းစုံတပိတ်တွေကဆန္ဒပြသူတွေနဲ့ပူပေါင်းဆန္ဒပြနေကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တူက VOA ကိုကုလို့ပြောပါတယ်
။ဟိုကျွန်တော်တို့ရတဲ့ကနီပလဲရင်းမပင်တွေမှာကျွန်တော်ဒီလက်နက်ကန်လက်ရပူပြီးအားကောင်းတယ်အကောင်းတဲ့အချိန်မှာကျွန်တော်ဒီလက်မလူတပိတ်တဲ့ပုံတွေပေါ်ဆောင်ပြည့်ရက်ခါမှာဒီနိုင်ငံရေးရာကထုတ်ရှားမှုကလည်းအင်တာအကောင်းနဲ့ဆိုတော့ဖြတ်ပြတယ်ပြည့်ရက်ခါမှာဒီလက်နက်ကိုင်လက်ရှိကကျွန်တော်ထုတ်ရှားမှုကလည်းအကောင်းနဲ့ဆိုတော့ဖြတ်တယ်အဲ့ဒီကဒီတဲ့ခါမှာအာနာချင်းကျွန်တော်ကဟန်တင်းကိုတော်လန်နေတယ်အဲ့ဒီကကဒီနေ့ကဟန်တင်းကိုတော်လန်လို့မဟုတ်ဒီနေ့ဒီချိန်ခါမှာရဒီလိုမျိုးပုံစံဒီရောက်လာတယ်ဆိုတော့အခင်ချင်းမျိုးကိုကျွန်တော်ကပုံဖော်ပြီးတော့ပြသနေတယ်ဒီလိုမျိုးတွေ့ကြည့်ပေါ်ဆောင်တာဖြစ်ပါရဲ့
အင်အားပြန်ကောင်းလာတဲ့ဆနပြသူတွေကိုပျောက်ကြားတက်ဖွဲ့မုံရွာတံမဏိအဖွဲ့စသဖြင့်အဲ့ဒီအနီးဝန်းကျင်မှာရှိကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလိုက်ပါဆောင်ရှောက်ပေးခဲ့ကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်။ဆင်နာသိမ့်မှုစန့်ကျင်ဆန္ဒပြမှုအကောင်နဲ့ရင်မပင်မျိုးနယ်ကတချို့ကျေးရွာတွေကိုစစ်ကောင်စီတပ်တွေကမနေ့ကလေကြောင်းကနေပစ်ခတ်တာတွေရှိတာကြောင့်တချို့ရွာတွေရွာလုံးကျရှောင်နေကြရတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူက VOA ကိုပြောပါတယ်
။ကျွန်တော်တို့ဘက်မှာလည်းဒီဟိုကျွန်တော်တို့လုပ်ခဲ့တဲ့တပိတ်တွေကတော့ကျွန်တော်ရင်းမပင်နဲ့အဲ့လေဇာကဘောနော်အရွာပေါ့ပြောရင်တော့ကျွန်တော်တို့သမိုင်းမနေ့ကဆိုလို့ရှိရင်ကျွန်တော်တို့သမိုင်းမောက်ထားတဲ့သမိုင်းမောက်ပြီးတဲ့ရွာတွေပေါ့နော်မနေ့ကဆိုလေနဲ့ဝင်ပြစ်သွားတာတွေတွေ့ရပါလေအဲ့တော့ကျွန်တော်တို့သမိုင်းမောက်ခဲ့တဲ့ရွာတွေကလောလောဆယ်တော့ဟိုတိတ်ဆောင်နေရတာပေါ့အဲမနေ့ကအချိန်နေဆိုလို့ရှိရင်ပေါ့လေအရင်နေ့ကကျွန်တော်တို့တွေအရင်တရက်နေ့ကတော့သမိုင်းမောက်ခဲ့တဲ့ရွာတွေပေါ့ဒီကတော့အဲရွာတော့ရင်းမပင်အနေကဆိုလဲဒီကျမောင်နိုင်တို့ဒီပလဲနေတယ်ဆိုလဲပထိုးတာအဆရှိတယ်ပေါ့နော်အဲ့လိုရွာတွေမှာကျွန်တော်တို့သွေးမောက်ခဲ့ကြတာပေါ့အခုသွေးမောက်တာလေရွာတွေကလည်းလောလောဆယ်တော့မနေ့ကတော့ဘောကနေကြောင်းနဲ့ပြစ်ပြီးတော့အဲဒီနေကြောင်းနဲ့ဒီဆက်ကဆာတွေချထားတယ်အဲဒီကြီးရွာလာရသိချောင်းနေရတယ်ဗျာလက်ရှိအခြေအနေက
စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကတချို့ရွာတွေမှာလက်ရှိအခြေအနေရွာလုံးကျစစ်ပေးလို့ရတိမ်းရှောင်နေကြရပါတယ်ဒီကြားတွေကပဲလုံခြုံရေးအခြေအနေပေါ်မူတည်ပြီးဆရာနာရှင်စန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေလုပ်နေကြတာဖြစ်ပါရဲ့ရှင်
မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်